ဆီယေပဒီပခတင်းမာလေးဆဲရခိုင်ပြည်နယ်မှာပြစ်ခတ်မှုတွေကြောင့်ရိုဟင်ဂျာ၅ဦးထက်မနည်းတေဆုံးပြီးတန်ရာရရှိသူသေဆုံးလက်ရှိခဲ့တဲ့အကြောင်းပြောပြပေးပါပါကျွန်တော်နိုင်ကွင်းအိမ်ပါညမဆော်ရမိတ်ထုတ်ထားတဲ့မင်းပြမျိုးတဲ့ပြစ်ခတ်မှုကြောင့်ရိုဟင်ဂျာမွတ်စလင်အမျိုးသားတုံးဦးတေဆုံးခဲ့သလိုပူရီတောင်မျိုးနဲ့တိုက်ပွဲမှာလည်းတေဆုံးသူတချို့ရှိခဲ့ကြောင်းဒေသခံတွေကပြ လဲတိရခန်သူဖြစ်တဲ့ဥမောင်ကျော်ကပြောပါတယ်
ညာဟာစစ်တနာကြီးတော့မွတ်စလင်မျိုးတော့ရောက်ဆက်လင်းနေပြင်းရမင်းသားရှောင်းပေါ်တော့အဲရှောင်းလေးတွေကဆက်လင်းနေလာတော့ဘွားစစ်ကြောင်းကနေပြီးတော့ပြစ်လိုက်တာစစ်ကြောင်းဆက်တဲ့အချိန်ကျတော့သူတို့လာတဲ့အချိန်ကပေါ်တိကျပြီးတွေ့ပြီးတော့ပြစ်လိုက်တာအကုန်တည်းရူးဆဲရုံမှာဟုတ
်ဒီပြစ်ခတ်မှုဖြစ်ပြီးလုံကျုံရေးဘွားကနေဖန်ကားရှာထွက်တဲ့မင်းပြမြုပ်ခံသုံးဦးကိုလည်းဒေပစီဘွားကနေဖန်စီထားတယ်လို့ဒီနယ်လှုပ်စော်ကိုစလေဦးလှသိန်းအောင်ကပြောပါတယ
်မနေ့ကရောခေသားလေးသိန်းအောင်ဒီလိုညမ်းနေအားထုတ်တဲ့အချိန်မှာဒီလိုနဲ့ပြည့်သွားလို့ဖမ်းတော့တာကသူတို့အားရစ်ကမှရောင်းနေပြီဆိုကြတယ
်သမတော်ကတော့ရခိုင်ပြည်နယ်တွင်းလုံခြုံရေးချင်နေရညမထွက်ရမိတ်ပုံမှန်တစ်လေးလေးကိုထုတ်ပြန်ထားတာဖြစ်ပြီးတာမြင့်မိတ်ထုတ်ပြန်ထားတဲ့နေမြေတွင်ဝင်ရောက်လာတဲ့ဆက်လီနစီကိုလုံခြုံရေးဖွဲ့ကယက်တခိုင်းစဉ်ယက်တမှုမရှိဘဲမောင်းနေဆက်ပြေးလို့၆လပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်ပြစ်ခတ်မှုကြောင့်ပင်ကလေးမျိုးသား၃ဦးတေဆုံးကြောင်းလည်းပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်အသိမှတ်မပြုတဲ့မြန်မာအာဏာပိုင်တွေကတော့ပင်ဂလီဖြစ်ရည်ညွှန်းပြောဆိုလေးရှိပါတယ်။မနေ့ကတနင်္လာနေ့တုန်းကလည်းဗုဒ္ဓတော်မြို့နယ်စံကြီးဝေကျေးရွာအုပ်စုရှိပြင်းရှိမွတ်စလင်ကျေးရွာနဲ့တမိုင်းကျော်ကွာမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်မှာဒေသခံရွာသား2ဦးသေဆုံးခဲ့ပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့စံကြီးဝေရွာသားအရော်ဂူလာကပြောပါတယ်။
ကျွန်တော်တို့ဒီကဟိုအုံစုကစိုက်ကြောင်းတကောင်းလာပြီးတော့ဘော်ဒါဆင်းပြီးတော့လူစင်းရက်ခေါ်ရတယ်ကျွန်တော်လူမျိုးမကလေးလူမျိုးတွေကိုဘော်ဒါခေါ်ရတယ်စင်းရက်ကိုမြတ်တွေပါဒီချင်းလိုက်တယ်မိုင်းတွေပါဒီချီလေပေါအောင်အဲ့ဒါလူချက်နေတယ်တပည့်သွိုင်းနေတဲ့အချိန်မှာဟိုဘက်ဒီတိတ်ကြတာမှပြည်အလင်းမှာကြောက်ရတယ်ကျွန်တော်လူမျိုးတွေမရောက်ချွန်ပြီးအဲ့ဒါနေရတယ်စင်းရက်ကပြန်ရောက်လာပြီ
တိရခန်တွေကတော့မြန်မာစစ်တပ်ကနေရွာသား15ဦးကိုအထာနမအဖြစ်ခေါ်ဆောင်သွားစဉ်တိုက်ပွဲတွင်ဂျားညက်တေဆုံးလာလို့ဆိုပါတယ်။စံကြီးဝေကျေးရွာရွာသားတွေတေဆုံးမှုနဲ့ပတ်သက်ပြီးတမတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဘူကြီးတော်ရောက်ခဲ့ပြည်ရှိကျေးရွာမှာအဲလိုမနေ့ကညနေ 9:15 လောက်မှာလက်နက်ငယ်စားနဲ့ကြားလို့မလို့တပ်ကနေသွားရောက်စစ်ဆေးတယ်အဲ့ဒီမှာပုံကလေး2ဦးတေဆုံးနေတယ်2ဦးကတော့ဒဏ်ရာပြင်းထန်ပြောကြသတိမြင့်နေတာတွေ့ရတယ်အဲလိုတမတော်သေးုံပါတက်ရောက်ပြောကြကုသမှုခံယူနေတယ်အဲ့ဒီဒဏ်ရာရတဲ့ပုံကလေးရဲ့ပြောကြကြသူတို့နှွားကြောင်းနေတဲ့အချိန်ကဒီရလက်နက်ငယ်နဲ့ပြစ်သွားတာလို့ပြောတယ
်တမတော်ရဲ့ဆွဆွဲချက်ပေါ်မှာအေးပြောခွင့်ရခံဒုက္ခကအခုလိုညင်းဆိုပါတယ
်ဒါမြန်မာစစ်သားကဒါသူတို့ကျူးလွန်လက်ရှိရသွားမှုတွေကိုဒါဖုံးပွေဖို့အတွက်ဒါတစ်ဖက်ကိုလာပြီးတော့ဆက်ဆွဲတာလို့ဖြစ်တယ်။ဟိုတကယ်အဖြစ်မှန်ကတော့အဲ့ဒီပြင်ရှင်ရွာကရွာသား30ကျော်လောက်ကိုမြန်မာစစ်တပ်ကနေပြီးတော့ဒါပို့တာခိုးသွားတယ်လို့သိရတယ်။တိုးတွေမှာတိုက်ပွဲဖြစ်တဲ့အချိန်မှာအဲ့ဒီတွေတန်ရာရတာ
။အောက်တိုဘာလ6ရက်ဒီကနေ့မနေ့ပိုင်းမှာလည်းရေသိပ်တော်မြို့နယ်မယူမြစ်ကရေသတင်းမောကနေပြစ်ခတ်လို့မယူကန်းနောက်ဘက်ချမ်းကပြင်ရှင်ချေးရွာအုပ်စုကရွာသား3ဦးဆက်မတန်ရာရရှိသွားကြောင်းချေးရွာအုပ်ချုပ်ရေးမှူးသူကပြောပါတယ်
။ကျွန်တော်တို့ဒီပြင်ရှင်ချေးရွာအုပ်စုကိုဒီနေ့မနေ့ခဏနာရီ30မှာဒီ6နာရီ40ဒီတနာရီကျော်ပတ်ဝန်းကျင်သူတို့ဒီဒီဆက်ပြတ်ကြပါလေခင်ဗျာ။အဲ့ဒီဒီမှာကျွန်တော်တို့ပြောဖို့ချေးရွာကဥမောသောဘက်ကရေးစီချင်းနဲ့တရားရတာကညာနယ်ဘေးမှာနှချက်ပြီးတော့ရခင်ဗျာနောက်ဒီဥအောင်ပန်းစဉ်ဆိုရဲဘက်ငေါစင်နိုင်နိုင်ကားကားသူတို့မှလည်းလက်နဲ့ကြီးအစားစိန်တော့တာတွေရှိစေရင်တော့တာကတော့ဥမောသောတိုက်ရှိစီချင်းနဲ့ဘောကိုသူကားတော့ဇေဒီကိုချိန်ဖို့ရောက်တော့တယ
်မနေ့ကလည်းရေသတင်းမောကနေပြေခတ်မှုကြောင့်ကံပြင်းကျေးရွာသားသူလက်နဲ့ကြီးသိမှဆိုင်ရန်ရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စီရပိုင်းတွင်းမှာရစ်တောင်မြုပ်နယ်ကြောက်တန်းတိုက်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးထိခိုက်မှုတွေရှိနေတာကြောင့်မြန်မာစစ်ရေးရင်ကနေမယူမြစ်ပေါ်ပစ်ကတ်မှုတွေလှုပ်ဆောင်နေတယ်လို့လည်းအေးရခိုင်လက်နက်ကိုင်ဘက်ကစွပ်စွဲထားပါတယ်။အောက်တိုဘာလ3ရက်မှာတော့မင်းပြားနဲ့ရစ်တောင်မြုပ်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပြီးထောင်နဲ့ချီတဲ့ဒေသခံရွာသားတွေကလည်းနေရက်ကနေတိမ်းရှောင်နေရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးဖို့ထားပါတယ်